ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့ရက်စက်မှုတွေအဆုံးသတ်စေဖို့နဲ့လူမှုအတိုင်းဝိုင်းအားလုံးရဲ့အခြေအနေတိုးတက်စေဖို့မြန်မာအစိုးရအနေနဲ့စိတ်ရင်းအမှန်နဲ့ထိထိရောက်ရောက်ဆောင်ရွက်ဖို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအထူးတန်တမန်အန်ဂျယ်လီနာဂျိုလီကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေခုလိုအခြေအနေရောက်ရတာကကြိုတင်ကာကွယ်နိုင်ရတဲ့မကာကွယ်နိုင်ခဲ့တာကြောင့်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တဲ့အန်ဂျယ်လီနာဂျိုလီကပြောခဲ့ပါတယ်။အပြည့်ဆုံးကိုမတ်စုမြတ်မွန်ကဆက်ပြီးတော့ပြောပြပေးပါရှင်
။ရိုဟင်ဂျာဒုက္ခသည်အရေးအတွက် February 4 ရက်ကနေ 6 ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးအထူးတန်တမန်ဟောလိဝုဒ်အကျော်မော်အန်ဂျယ်လီနာဂျိုလီဟာပုထုနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ရုံးမှနိုင်ငံသားရဲ့ဝန်ကြီး M Shahidu Haq အကြီးတန်းတန်တမန် AK Abdul Momen တို့နဲ့တွေ့ဆုံပြီးတော့ဒုက္ခသည်တွေအကူအညီပေးရေးဆိုင်ရာကိစ္စတွေဆွေးနွေးခဲ့ပါတယ်။ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့လည်းဒီညတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ February 5 ရက်နေ့ကတော့ Cox's Bazar မှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။1990ပြည့်နှစ်ပိုင်းတွေကမြန်မာနိုင်ငံဘက်ကနေရောက်နေတဲ့ဒုက္ခသည်တွေနဲ့2019 August လနောက်ပိုင်းထွက်ပြေးလာကြတဲ့ဒုက္ခသည်တွေကြောင့် Bangladesh နိုင်ငံဘက်ရောက်နေတဲ့ဒုက္ခသည်အရေအတွက်ဟာမြန်မာနိုင်ငံတည်းမှာထက်နှစ်ဆကျော်ပိုများနေတယ်လို့ UNHCR ရဲ့ထုတ်ပြန်ချက်မှာ Angelina Jolie ကပြောကြားခဲ့ပါတယ်။ကျွဲနွားတွေလိုဆက်ဆံခံရတယ်လို့ဆိုရဲဘဝတသက်လုံးနိုင်ငံမဲ့ဖြစ်နေကြတဲ့မိသားစုတွေနဲ့တွေ့ရတာအင်မတန်စိတ်ထိခိုက်ရတယ်လို့ဖော်ပြထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့နေအိမ်ပြန်ခွင့်အပြည့်အဝရှိပေမဲ့သူတို့အတွက်လုံခြုံတယ်လို့ခံစားရတော့မှသူတို့သဘောနဲ့သူတို့ပြန်သင့်တယ်လို့ဒုက္ခသည်များဆိုင်ရာအထူးတန်တမန်အန်ဂျယ်လီနာဂျိုလီကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာသူနဲ့တွေ့ဆုံခဲ့တဲ့ဒုက္ခသည်တချို့ကလည်းငြိမ်းချမ်းလုံခြုံမှုရှိမှပြန်ကျင်တယ်လို့ပြောကြပါတယ်
။ကဲစုမီဆာဆရာတဲ့ဘာမှဇာလေဟဲ့ရတာဇောနတနာရတာကျန်မော်လေ
ဘောတရားမျှတမှုတည်တည်ချာချာမရှိသေးသေးတော့မြန်မာနိုင်ငံကိုမပြတ်နိုင်ပါဘူးရှင်။ကျမတို့ဒီမှာပဲအသေးခံလိုက်ပါမယ
်။
ကျွန်တော်စနစ်သားလောက်ကလေးကတခါမှငြိမ်းချမ်းမရှိပါဘူး။
ရိုဟင်ဂျာတွေရခိုင်ပြည်နယ်ကိုပြန်နိုင်ရေးကမြန်မာအစိုးရနဲ့အာဏာပိုင်တွေပေါ်မှာအပြည့်အဝမှုတည်နေတယ်လို့အန်ဂျယ်လီနာဂျိုလီကပြောပါတယ
်။ I urgeThe Myanmar authorities to show the genuine commitment needed to end the cycle of violence and displacement and improve the conditions for all communities in the Rakhine state, including the Rohingya.
အချမ်းဖတ်မှုတွေ၊အိုးအိမ်ဆွတ်ခွာထွက်ပြေးနေရတဲ့အခြေအနေတွေအဆုံးသတ်သွားအောင်နဲ့ရခိုင်ပြည်နယ်ထဲမှာရှိတဲ့ရိုဟင်ဂျာတွေအပါအဝင်လူမှုအတိုင်းဝိုင်းအားလုံးရဲ့အခြေအနေတိုးတက်အောင်စည်းရနာအမှန်နဲ့ထိရောက်ရောက်လုပ်ဖို့မြန်မာအစိုးရကိုတိုက်တွန်းပါတယ်။လုပ်တဲ့အခါမှာလည်းရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကအကြံပြုထားတဲ့အတိုင်းဆောင်ရွက်ဖို့နဲ့UNHCR အပြင်တခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းလုပ်ဖို့တိုက်တွန်းခြင်းမရယ
်ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအထူးသတ်တမန်ရဲ့ကြေညာချက်မှာဒုက္ခသည်တွေဒီကနေ့အထိဘင်္ဂလားဒေ့ရှ်ဘက်ရောက်နေတော့မယ်လို့ဖော်ပြထားပါတယ်2019 August လမှာရခိုင်နယ်စပ်လုံခြုံရေးကင်းစခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်နယ်မြေရှင်းလင်းမှုအတွင်းရိုဟင်ဂျာတွေအပေါ်လူခွေချိုးဖောက်မှုတွေရှိတယ်လို့ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအလုံးရင်နဲ့ထွက်ပြေးခဲ့ကြတာပါလူခွေကျူးလွန်ခဲ့သူတွေကိုအရေးယူနိုင်ဖို့လိုတယ်လို့အထူးသတ်တမန်အန်ဂျယ်လီနာဂျိုလီကအခုလိုပြောပါတယ်
လူမှုတိုင်းဝိုင်းထဲမှာအားအနည်းဆုံးသူတွေအပေါ်ဘယ်လိုပြုမှုဆက်ဆံတယ်လဲအားအနည်းသူတွေအပေါ်ကျူးလွန်တဲ့ကြမ်းကြုတ်ရက်စက်မှုတွေကိုထုတ်ဖော်ရည်တည်သူတွေကိုဘယ်လိုပြုမှုတုံ့ပြန်တယ်လဲဆိုတာတွေနဲ့အစိုးရတွေရဲ့ဆောင်ရွက်ချက်ကိုဆန်းစစ်တိုင်းတာပါတယ်လူခွေရေးကျူးလွန်သူတွေအနေနဲ့လည်းသူတို့ကျူးလွန်ခဲ့မှုတွေအတွက်တာဝန်ခံဖို့လိုပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်တွေလူကုန်တိုက်ခရှိရှိခိုးလုံနိုင်ဖို့အားလုံးကူညီဖို့လိုအပ်တယ်ဆိုတာကိုလည်းဒုက္ခသည်စခန်းတွေကိုတွားလေ့လာတဲ့ခရီးစဉ်မှာအန်ဂျယ်လီနာဂျိုလီကပြောပါတယ်ဒုက္ခသည်ကလေးတွေပညာသင်ကြားနိုင်ရေးစိန်ခေါ်မှုတွေရှိနေတာကိုလည်းကြေညာချက်ထဲမှာခုလိုပြောထားပါတယ
်ရိုဟင်ဂျာကလေးငယ်တွေသူတို့ရဲ့အနာဂတ်မှာမပါလို့ချင်တဲ့ဆိုတာပြက်ပြက်သားသားသိမြင်နိုင်အောင်တရားဝင်အသိမဲ့ပြုခံရတဲ့ပညာရေးမျိုးသူတို့ရအောင်ဘယ်လိုလုပ်ပေးနိုင်မလဲဆိုတာကိုအခုခီးစဉ်ကနေလာကြည့်တာပါအချိန်နေပေးမယ်ဆိုရင်မြန်မာနိုင်ငံမှာသူတို့ရဲ့အတိုင်းဝိုင်းကိုပြန်လည်တည်ဆောက်နိုင်ဖို့ဖြစ်ပါတယ
်ကမ္ဘာပေါ်မှာနေရက်ဆွန့်ခွာထွက်ပြေးသူတွေအများဆုံးလို့ပြောနေကြတဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာဟာမဖြစ်လာခင်တည်းကကြိုတင်တားလို့ရရက်နဲ့မတားနိုင်ခဲ့လို့ဖြစ်တာဆိုတာကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်မှာဒုက္ခသည်အထူးတန်တမန်အန်ဂျယ်လီနာဂျိုလီကရိုဟင်ဂျာတွေနဲ့တွေ့ဆုံပြီးမှပြောသွားပါတယ်
ဒီလိုဖြစ်လာမယ်လို့ကြိုတင်အသိပေးမှုမရှိဘူးလို့မပြောနိုင်တာကကြေကွဲစရာအကောင်းဆုံးဖြစ်ပါတယ်။နှစ်ပေါင်း40လောက်နှိတ်ကွမှုတွေနှိမ့်ချခွဲခြားဆက်ဆံမှုတွေကိုဟိုးရင်ကလေးကမဖြေရှင်းခဲ့လို့ဒီအခြေအနေရရတာပါ
။ကြီးကျယ်တဲ့လူသားချင်းစာရနောက်ဆက်တွဲပြဿနာတွေကိုကင်တွယ်စီမံခန့်ခွဲဖို့အားလုံးစူးစမ်းကြရမယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အထူးတန်တမန်ဟောလိဝုဒ်အကျော်မော်အန်ဂျယ်လီနာဂျိုလီကပြောကြားခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုတ်ကိုလက်မခံတဲ့မြန်မာအစိုးရကတော့ ုက္ခတွေတွေပြန်လာနိုင်ရေးအတွက်အားထုတ်လုပ်နေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောကြားထားပါတယ်။ရိုဟင်ဂျာဒုက္ခတွေအရေးအတွက်ထောက်ပံ့ငွေဒေါ်လာတန်း900ကျော်ကုလသမဂ္ဂကတောင်းခံထားချိန်မှာအထူးတန်တမန်အန်ဂျလီနာဂျိုလီဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်တာဖြစ်ပါတယ်ရှင်။
မဆုမြတ်မမရှင်